ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးအတွင်းဝင် M. ဆဟီရူဟိတ်ဟာရိုဟင်ဂျာရင်းနီးယားပြန်ပို့ရေးကိစ္စကိုလာမယ့်ချက်သပြေးနေ့ရိုဟင်ဂျာအရေးဆိုင်ရာ NDF အမျိုးသားတပ်ဖွဲ့18ကြိမ်မြောက်ဆွေးနွေးပွဲမှာအသေးစိတ်ဆွေးနွေးဖို့ရှိပြီးပထမဆုံးပြန်ပို့မယ့်အထောက်အထားပြုစုထားတဲ့ဆင်ဟာလူသိန်းရှိမယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်8သိန်းခွဲကိုယ်ရေးအချက်လက်တွေနဲ့တကွအမည်ဆင်းကိုပြုစုထားပြီးဖြစ်ပြီးအဲ့ဒီထက်ကလူ3သိန်းဆင်းကိုပထမတုံ့နေနဲ့ပေးရမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အရာရှိပြောကြားချက်ကိုကိုကဖော်ပြပါတယ်။မြန်မာဘက်ကစစ်ဆေးဒီစီရင်ပြန်ပြီးပို့ပေးနောက်တစ်တုပ်ဆင်းကိုပေးရမယ်လို့လည်းပြောပါတယ်။နိုဝင်ဘာ23ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားဒုက္ခသည်ပြန်ပို့ရေးဆိုင်ရာသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်က2019နောက်ပိုင်းဝင်လာသူတွေကိုသာတည်ဝင်ပြန်ပို့ရေးအတွက်လက်ခံမှာဖြစ်တယ်လို့ဆိုပါတယ်။ပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်ဆင့်ဆင့်လှုပ်ဆောင်အောင်ပါ။ပြန်လည်လက်ခံမဲ့နေကြာဒေတာနေရာပြန်လာတဲ့ဒုက္ခသည်တွေထားမဲ့စခန်းနဲ့မြန်မာနိုင်ငံနဲ့ပြန်လာရင်ဘယ်မှာနေမယ်ဆိုတာကအစအသေးစိတ်ကိုစီစဉ်ရအောင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ဒုက္ခသည်တွေမတိုင်ခင်ဘင်္ဂလားဒေ့ရှ်ဘက်မှာရောက်နေတဲ့ရွှေ့ပြောင်းဒုက္ခသည်က3သိန်းလောက်ရှိပါတယ်။